မွန်ပြည်နယ်ကြိုက်တူမြို့ကအလွတ်တန်းသတင်းတောက်ကိုထက်မြင့်ရဲ့နေအိမ်ကိုစစ်ကောင်စီတပ်ကဝင်ရောက်စီးနင်းပစ်ခတ်မှုကြောင့် TVB နယ်သတင်းတောက်တူဦးနဲ့အလွတ်သတင်းတောက်တူဦးသေဆုံးခဲ့ရပြီးအဲ့ဒီအိမ်တွေကိုရောက်နေတဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်2ဦးလည်းသေဆုံးသွားပါတယ် VOA သတင်းတောက်မအေးမာကဒီအကြောင်းသတင်းပေးပို့ပါတယ်ခင်ဗျာ
မွန်ပြည်နယ်ကြိုက်တူမြို့နယ်အတွင်းကလက်ပြကျေးရွာနီးမှာဩဂုတ်လ27ရက်နေ့မနေ့ကအလွတ်တန်းသတင်းတောက်ကိုထက်မြတ်သူရဲ့နေအိမ်ကိုစစ်ကောင်စီတပ်တွေကအင်အား30တောင်နဲ့ဝင်ရောက်စီးနင်းပစ်ခတ်မှုလုပ်ခဲ့တာပါဒီထဲမှာအလွတ်တန်းသတင်းတောက်ကိုထက်မြတ် DBB နယ်သတင်းတောက်ကိုဝင်းထုတ်ဦးနဲ့ကြိုက်တူတော်လှန်ရေးတပ်ဖွဲ့ဝင်2ဦးသေဆုံးသွားခဲ့တယ်ဆိုပြီး DBB နယ်သတင်းတောက်တွေရဲ့တာဝန်ခံဦးအောင်ကျော်ကအခုလိုပြောပြပါတယ်
အော်ကိုထိုင်ရတဲ့အမေကဒီကျွန်တော်တို့ဒီစိတ်နဲ့တင်နာမှာရှိရဒီဘဲလေးစားတော့ထိုင်လာရှိရအဲ့မှာသူဈေးရောက်နေတာဈေးရောက်နေတာဖြစ်တဲ့တကူတနက်တန်နေကြာလို့ဆိုပြီးသူအဲ့ကိုဖြတ်ကြည့်သွားတာအဲ့မှာကိုထိုင်ရတဲ့အမေမြင်ရတာကအဲ့ချိန်မှာဘယ်လိုမြင်ရလဲဆိုတော့ကျွန်တော်တို့ဒီတရေထောက်ပေါ့လေဒီဘီဘီတရေထောက်ကိုဝင်းထုတ်ဦးကဒါကြီးပုံမှာကြီးပန်းပြီးတော့လဲနေတာကိုတွေ့ရတယ်အဲအိမ်ကဟိုပြောမယ်ဆိုရင်တော့ကိုထက်မြတ်ရဲ့အိမ်အခုဒီဝင်ရောက်စီးနင်းခံရတဲ့ကိုထက်မြတ်ပေါ့လေတရက်တော့ဟောင်းကိုထက်မြတ်ရဲ့အိမ်အဲဝင်းထုတ်ဦးနဲ့ကိုထက်မြတ်ဆိုတာလည်းဟိုငယ်တငယ်ချင်းတွေအရင်တည်းကလည်းသူကဒီအိမ်မှာမိသားစုလိုဖြစ်နေတော့ဒီမှာပဲဟိုနေထိုင်စားတောက်တယ်ဆိုပြီးကျွန်တော်တို့သိရတယ်ပေါ့လေတရက်တော့ဝင်းထုတ်ဦးဆိုတာကကျွန်တော်တို့ဒီ2021အာနာသိပြီးရဲ့အချိန်မှာသူ့ကိုဒီပုံမှန်ငါးကကြီးနဲ့ပေါ့လေဖရန်ထုတ်တာဟာမျိုးရှိတယ်အဲ့တော့သူကဟိုဒရင်တင်တယ်ပတ်သက်ခဲ့ပေါ့ဟိုဒရင်တင်တက်တက်တယ်ဆိုတော့ကျွန်တော်တို့ဒီမြစ်စီမပေးတဲ့တင်တက်တယ်ပြီးတော့ကျွန်တော်တို့ DBB ကပေးတဲ့တင်တက်နေတက်တယ်အာသူနဲ့ငယ်တငယ်ချင်းလည်းဖြစ်တယ်မိသားစုလိုနေရဲ့ဟိုခုနကပြောတဲ့ကိုတက်မြတ်ကအိမ်မှာပေါ့သူကနေနေတာပေါ့အဲ့ဒ
ါဒရင်နောက်နှစ်ဦးကတော့တက်အိမ်ထဲနေထိုင်နေသူတွေဖြစ်ပြီးကိုဝင်းထုတ်ဦးကတော့ DBB ကိုတလကိုတင်အပုတ်ရေ80လောက်တောင်ပို့နိုင်ခဲ့သူလို့လဲဆိုပါတယ်စစ်ကောင်စီဘက်ကဝါရဖြန့်တင်နေမှာတော့တေဆုံးသူတွေအားလုံးကိုကြိုက်ထူတော်လိုင်းရင်အင်အားစုတွေလို့ပြောဆိုထားပေမဲ့ DBB ကတော့ညှင်းဆို့ထားပါတယ်တပ်ဖြတ်ခံရသူတရင်သမား2ဦးကတော့နယ်တရင်တော့ဒေတာဖြစ်တယ်လို့လဲဦးအောင်ကျော်ကဆက်ပြောပြပါတယ
်တို့ကဘာကြောင့်လာလဲဆိုတာကိုတကယ်ချင်းနေမိတ်ဆွေရင်ဖြစ်လို့လားအဲဒါမှမဟုတ်ရင်ကျွန်တော်တို့ကဟိုတရင်ကိစ္စပဲလားစားကိစ္စပဲလားဆိုတာကျွန်တော်တို့ကြည့်ကြတော့မတွန်းနိုင်ဘူးနောက်ခုရှိတာဟိုကျွန်တော်တို့ကဒီတရင်ထောက်တွေဆိုတာလည်းဒီအတိုင်းပဲအကုန်လုံးနဲ့ဆက်ဆံနေရတာလေဟိုပြောမယ်ဆိုရင်ဒီဝတ်ထုဆိုလည်းဟိုသူရဲ့တရင်ဒီမှာဆိုရင်လည်းဒါကြရက်အဖွဲတစ်ခုလည်းမဟုတ်ဘူးဒါကင်းရင်ဖွဲနေလည်းသူချိတ်ဆက်ပြီးတရင်နေရတာပဲပြီးခဲ့တဲ့ဂျပန်ကဆိုလည်းဒါမော်တဖွဲနေလည်းပတ်သက်ပြီးတော့သူတရင်နေရတာပဲမော်တဖာလည်းကြရင်သူဒီနန်စီကဝင်တယ်နေလည်းမေးပြီးတော့သူရေးရပဲလေဖွဲလည်းဆိုရင်တော့ဟိုသူလည်းလမ်းမီကောင်ရောက်ရေးတာပေါ့လေအဲဆိုတော့ဟိုပြောချင်တာကတရင်သမားဆိုတာကဟိုဘာလို့မဆိုကျွန်တော်ကဆက်ဆံရမယ့်တာဝန်လည်းရှိတယ်ဒါကျွန်တော်တို့အလုပ်ပဲလေ
ပြည်ဆုံးသွားတဲ့ DBB တရင်တော်ကိုဝင်းထုတ်ဦးနဲ့အလို့တရင်တော့ကိုထက်မြတ်သူတို့ရဲ့အလောင်းတွေကိုတော့မိသားစုထံပြန်မပေးဘဲမိစကြိုလိုက်တယ်လို့လဲမိသားစုဝင်တွေကိုကိုးကားပြီး DBB ရဲ့သတင်းမှာပါရှိပါတယ်။အခုလိုမျိုးသတင်းတော့တွေအပါဝင်လူလေးဦးတည်ဆုံးမှုနဲ့ပတ်သက်လို့နေမြေကန်အာဏာပိုင်တွေကိုဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။တည်ဆုံးသွားတဲ့သတင်းတော့2ဦးကတော့အသက်26နှစ်နဲ့အသက်28နှစ်အရွယ်လူငယ်တွေဖြစ်ကြပါရဲ့ရှင်။